အထင်ကြီးစစ်သတင်းတောက်တူလည်းဖြစ်ပြီးတော့ရုရှားအစိုးရကိုဝေဖန်လေးရှိတဲ့သတင်းစာဆရာအာကဒီဗတ်ချင်ကိုကိုတေဆုံးကြောင်းယူကရိန်းအာဏာပိုင်တွေကလုတ်ကြံသတင်းလွှင့်ခဲ့ပါတယ်ဒီလိုလုပ်ရတာဟာဗတ်ချန်ကိုရဲ့အတက်ကိုအန်တီယေကိုလုံခြုံရေးအတွက်အကွက်စင်လှည့်စားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကနောက်တနေ့မှပြောဆိုလိုက်ပါတယ်ဒီအကြောင်းအကြောင်းစုံကိုမမျှတစင်အောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အထင်ကြီးရစစ်သတင်းထောက်ဖြစ်ပြီးရုရှားအစိုးရကိုဝေဖန်လေးရှိတဲ့အာကာဒီဗတ်ချန်ကိုတေဆုံးကြောင်းသတင်းလုတ်ချင်ရတာဟာသူ့အသက်လုံခြုံရေးအတွက်လှည့်စားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကဆိုပါတယ်ယူကရိန်းနိုင်ငံ KF မြို့တော်ကသူနေထိုင်ရာအင်ကန်လေကခွင်မှာရုရှားသတင်းစာဆရာအာကာဒီဗတ်ချန်ကိုတနတ်သမားလက်ချက်နဲ့တေဆုံးကြောင်းအင်ကာနေ့ကယူကရိန်းအာဏာပိုင်တို့ကကြေညာပြီးနောက်တည့်ရက်မေ30ရက်နေ့မှာသူ့ကိုအသက်မသေးဘဲကောင်းကောင်းမွန်မွန်နဲ့ပြန်တွေ့ကြရတဲ့အတွက်သတင်းတောက်တွေဟာအံ့အားသင့်ခဲ့ကြရပါတယ်မစ္စတာဘက်ချန်ကိုကိုဗုဒ္ဓဟူးနေ့ကယူကရိန်းလုံခြုံရေးဌာနအကြီးအကဲဗာဆီလ်ဟစ်စတက်နဲ့အတူရုပ်မြင်သံကြားမှာတွေ့ကြရပြီးသူလှုပ်ကြံခံရကြောင်းသတင်းဟာလွန်ခဲ့တဲ့နှစ်လကလေးကယူကရိန်းလုံခြုံရေးဌာနကကြိုတင်ပြင်ဆင်ထားတဲ့အထူးစစ်ဆင်ရေးရဲ့တစိတ်တဒေတာအကွက်ဆင်တဲ့သတင်းသာဖြစ်ပြီးမစ္စတာဘက်ချန်ကိုကိုတက်မဲ့အစီအစဉ်ကိုဖော်ထုတ်ဖို့သူတည်သွားပြီလို့ဟန်ဆောင်ခဲ့ကြောင်းလုံခြုံရေးဌာနအကြီးအကဲဗစ်ဆယ်ဟစ်စတက်ကရှင်းလင်းပြောဆိုပါတယ်အမည်မသိယူကရိန်းနိုင်ငံသားတူဟာ KF မြို့မှာလူတူကိုလှုပ်ကြံဖို့အတွက်လက်နက်တွေဝယ်ယူဖို့မေးမြန်းနေတယ်ဆိုတော့အမည်မဖော်လိုတဲ့သတင်းရက်ွက်ကရတဲ့တဲလွန်စားကနေဒီလိုဇက်လန်းဆင်ရတာဖြစ်တယ်လို့လည်းဆိုပါတယ်ရုရှားထောက်လန်းရေးကလူတူကိုလှုပ်ကြံတက်ဖြတ်ပေးဖို့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားဟောင်းတူကိုဒေါ်လာ4000ကမ်းလှမ်းခဲ့တယ်လို့လုံခြုံရေးဌာနအကြီးအကဲဟစ်ဆက်ကပြောပါတယ်တိုင်းတစ်ပါးမှာအခုလိုဥပဒေမဲ့တပ်ဖြတ်မှုကြံစည်တဲ့ရုရှားတရှုကိုဖော်ထုတ်ဖမ်းဆီးလိုတဲ့အတွက်မစ္စတာဘက်ချန်ကိုကိုယူကရိန်းလုံခြုံရေးဌာနကအထူးစစ်ဆင်ရေးမှပူးပေါင်းပါဝင်ဖို့ခေါ်ယူစီခိုင်းခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်မစ္စတာဘက်ချန်ကိုကိုလုံခြုံတပ်ဖြတ်ဖို့စီစဉ်သူအဖြစ်တန်တရားရှိထားသူကယူကရိန်းနိုင်ငံသားဖြစ်ပြီးအထူးစစ်ဆင်ရေးအတွင်သူ့ကိုဖမ်းမိထားကြောင်းနဲ့ဒီကိစ္စရက်မှာရုရှားထောက်လန်းရေးပါဝင်ပတ်သက်နေကြောင်းခိုင်လုံတဲ့တက်တီတွေလည်းရထားတယ်လို့ယူကရိန်းလုံခြုံရေးဌာနကြီးကဲကပြောဆိုသွားပါတယ်သတင်းတောက်တွေနဲ့တွေ့ဆုံရမှာမစ္စတာဘက်ချန်ကိုကသူ့မိသားစုကိုလှည့်စားခဲ့မိတာစိတ်မကောင်းဖြစ်မိတယ်လို့အခုလိုပြောပါတယ
်အကြီးအကျယ်နဲ့ပတ်သက်တဲ့စီးပွားရေးစီးရင်ရေးနဲ့ ingenia za to at de problème par chose et vous allez vous dire prosti pardon
အားလုံးကိုတောင်းပန်ပါတယ်ကျွန်တော်မိတ်ဆွေတငယ်ချင်းတွေရဲ့ဇာပနာတွေကိုတွားဘူးတာမှုဘလို့ခံစားကြရမယ်ဆိုတာကျွန်တော်နားလေပါတယ်ဒီလိုလုပ်ရတာစိတ်မကောင်းပါဘူးတခြားရွေးချယ်စရာမရှိလို့ပါကျွန်တော်အမျိုးသမီးကိုလည်းအထူးတောင်းပန်ပါတယ်ဒီနှစ်ရဲ့အတွင်းသူတကယ်ကိုနာကျင်ကြည်ခွဲခဲ့တာပါအိုလီယာကြီးခွင့်လွှတ်ပေးပါရွေးစရာတခြားနည်းလမ်းမရှိတော့
ပါကနဦးပိုင်းသတင်းတွေမှာတော့မစ္စတာဘက်ချန်ကိုကိုယူကရိန်းနိုင်ငံ KF မြို့တော်ကသူ့နေထိုင်ရာအိတ်ခမ်းအဝမှာတွေးရိုင်နဲ့လဲနေတာကိုသူ့ဇနီးကတွေ့ခဲ့တာလို့ဖော်ပြခဲ့တာပါဒီစစ်ဆင်ရေးမှာမစ္စတာဘက်ချန်ကိုရဲ့ဇနီးပါဝင်ပတ်သက်မှုရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး
ကျွန်တော်သိရသလောက်တော့ဒီစစ်စင်ကြီးကလွန်ခဲ့တဲ့နှစ်လကလေးကစီစဉ်ခဲ့တာပါဒီအထူးစစ်စင်ရေးကြောင့်ကျွန်တော်အသက်ချမ်းသာရရတာပါအကြမ်းဖက်မှုတွေကိုတားဆီးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောလိုပါတယ
်အင်္ဂါနေ့ကသတင်းတောက်မစ္စတာဘက်ချန်ကိုတနက်နဲ့ပြစ်ခတ်လုကြံခံရရဲဆိုတဲ့သတင်းကအလုံးကိုတုံ့လှုပ်သွားစေခဲ့ပြီးယူကရိန်းနဲ့ရုရှားအာဏာပိုင်တွေတဦးပေါ်တဦးအပြစ်တင်ခဲ့ကြပါတယ်ယူကရိန်းဝန်ကြီးချုပ်ဗလာဒီမာဂရော့စီယမန်ကဒါဟာရုရှားရဲ့စနစ်တကျအကွက်ချစီမံတာလို့ပြောခဲ့တယ်လို့ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကညင်းဆိုခဲ့ပြီးယူကရိန်းဟာသတင်းတောက်တွေအတွက်မလုံခြုံရာဒေသတစ်ခုဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်မစ္စတာဘက်ချန်ကိုကိုအခုလိုအသက်ရှင်ရဲ့ပြန်တွေ့ရလို့ဝမ်းမြောက်မိတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာရီယာဇက်ကာရိုဗာကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ယူကရိန်းအစိုးရကဒီလိုမမှန်မကန်လုပ်ကြံသတင်းနဲ့ဝါဒဖြန့်နေလို့လည်းသူကပြောပါတယ်။အသက်40နှစ်အရွယ်မစ္စတာဘက်ချန်ကိုဟာအနောက်ကနေအပြစ်ခံရတဲ့တနက်ဒဏ်ရာတွေနဲ့ဆေးရုံကိုတင်ပို့နေတော့မှပဲလူနာတင်ရင်ပေါ်မှာတည်ဆုံးသွားတယ်လို့အင်္ဂါနေ့က KF မြို့ရဲဌာနနဲ့ယူကရိန်းပြည်ရေးဝန်ကြီးဌာနကကြေညာခဲ့တာပါ။သူတည်ဆုံးသွားတယ်ဆိုတဲ့သတင်းကမိတ်ဆွေတွေကိုတုံ့လှုပ်သွားစေခဲ့တယ်လို့ခရိုင်းမီးယားသိမ်းယူခဲ့တာအပြင်အရှေ့ယူကရိန်းမှာခွဲထွက်စစ်သွေးကြတွေကိုထောက်ပံ့ပေးခဲ့လို့ဆက်ဆံရေးဆိုးရွားနေတဲ့ရုရှားနဲ့ယူကရိန်းကြားတင်းမာမှုတွေပုံမမြင့်တက်စေခဲ့ပါတယ်။